ကွလန်သူဆိုဗီယက်ခေါင်းဆောင်ဟောင်းမီခိတ်ကိုဗာချိုရဲ့စာပနာကိုအလုတ်ကိစ္စရဲ့အတွက်အချိန်မရတာကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်တက်ရောက်နိုင်မှာမဟုတ်ကြောင်းသမ္မတရုံးကပြောပါတယ်ဒီသတင်းပတ်ဆိုပိုင်းကကွလန်သွားတဲ့ကိုဗာချော့ကိုနိုင်ငံတော်စာပနာအဆင့်အပြည့်အဝကျင်းပပေးနိုင်မှာမဟုတ်ပေမဲ့နိုင်ငံတော်စာပနာဒီမှာပါဝင်လက်ရှိတဲ့ကွန်ပျူတာဖွဲ့တွေနဲ့တခြားအစီအစဉ်တွေပါဝင်မှာဖြစ်ကြောင်းလဲရုရှားသမ္မတရုံးပြောခွင့်ရဒီမီထရီပက်စကော့ဖ်ကကြာစာရင်းထဲမှာပြောခဲ့တာပါကာလာချာရှိခန်းစားခဲ့ရတဲ့ယောဂနဲ့ဩဂုတ်လ31ရက်နေ့ကကွလန်သွားခဲ့တဲ့မော်စကိုမြို့တော်ကဆေးရုံမှာသမ္မတပူတင်တွားရောက်ကြည့်ရှုခဲ့ကြောင်းလဲပြောဆိုသွားပါတယ်အလုပ်ကိစ္စတွေနဲ့တိုက်ဆိုင်နေတာကြောင့်စာပနာခန်းနာကိုတက်နိုင်မှာမဟုတ်တဲ့အတွက်ကြာစာရင်းထဲကဆေးရုံကိုသွားခဲ့တာလို့လဲပြောခွင့်ရပုဂ္ဂိုလ်ကဒင်းတောက်တွေကိုပြောပါတယ်နီကီတာခရူရှက်ကလွဲလို့ရုရှားခေါင်းဆောင်တွေရဲ့နိုင်ငံတော်စာပနာအခမ်းအနားတွေကျင်းပခဲ့မှုတွေမော်စကိုမြို့တော်ကသမ္မတရုံးဆက်ရာကရမ်လင်နန်းတော်နဲ့မလှမ်းမခန့်မှာရှိတဲ့သမိုင်းဝင် House of the Unions အဆောက်အဦမှာစက်တင်ဘာလ3ရက်နေ့စာပနာကျင်းပမှာဖြစ်တဲ့အကြောင်းကိုဗာချော့ရဲ့သမီးဖြစ်သူအရီနာဗဂန်စကာယာကပြောဆိုထားပါတယ်စာပနာကိုသမ္မတပူတင်မတက်ဖို့ဆုံးဖြတ်ချက်ဟာစီးကကိုဆုံးသက်ခဲ့တဲ့သမိုင်းဝင်ပုဂ္ဂိုလ်ဖြစ်နေအများလေးစားခံရတဲ့ကိုဗာချော့နဲ့ဆက်ဆံရေးခက်တန်းတဲ့ခြေအနေကိုလည်းထင်ရနေပါတယ်ကိုဗာချော့ဟာသူ့လက်ထက်မှာဂလက်စနော့လွတ်လပ်ပွင့်လင်းမှုနဲ့ပရက်စထရိုက်ကာပြုရင်ပြောင်းလဲရေးအစီအစဉ်တွေနဲ့နိုင်ငံရေးစီးပွားရေးအပြောင်းအလဲတွေလုပ်ခဲ့တယ်လို့ဂျာမနီနိုင်ငံပြန်လည်ပေါင်းစည်းရေးပံ့ပိုးပေးခဲ့သူဖြစ်နေလဲထင်ရှားပေမဲ့ဆိုဗီယက်ယူနီယံကတော့ပြုတ်ခွဲခဲ့တာဖြစ်ပါတယ်